မြန်မာနိုင်ငံမှာလူငယ်တွေ20နှစ်ရဲ့ဒီကိုဗစ် -19 ရောဂါအတွက်တခွဲနမူနာပေါင်း2190ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်သူ1348ယောက်တွေ့ခဲ့ပြီးသေဆုံးသူ46ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျန်းမာရေးလူသားတွေနဲ့ပြည်ထောင်စုကူညီသူတွေကတော့ကိုဗစ်ရာဇိုင်းတွင်အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတဲ့ပုံများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ကိုဗစ်တရားလိုင်းအမြင့်ဆုံးရောက်ခဲ့တဲ့ဇူလိုင်လ23ရက်နေ့ကပိုးတွင်းမှုနှုန်း 40.8 နှစ်ကြာခံနှုန်းရှိကြတာနဲ့နိုင်စင်ရင်အခုရက်ပိုင်းမှာနေ့စဉ်ပိုးတွင်းမှုနှုန်း 100 ခန့်နှုန်းလောက်ပဲရှိတော့တဲ့အတွက်ရောဂါကူးစက်မှုသတိတတာကျလာပြီလို့ဂျမိုင်းဌာနကဆိုပါတယ်။ရှေ့တော်ကျနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာကိုဗစ်ရောဂါကူးစက်သူအရေအတွက်ဆက်ထမအများဆုံးဖြစ်ပြီးသေဆုံးသူအရေအတွက်မှာတော့နံပါတ်5အဆင့်အများဆုံးဖြစ်ပါတယ်။ဒီလိုနဲ့ကမာယူထားတဲ့ Sinopharm ကိုဗစ်ရောဂါကာကွယ်ဆေးအရေအတွက်၄တန်းဒီနေ့ညနေပိုင်းမှာဆက်ရောက်လာပြီးစုစုပေါင်းမာယူထားတဲ့ဆေးအရေအတွက်24တန်းမှာ12တန်းရောက်ထားပြီလို့စစ်ကောင်စီကျန်းမာရေးနဲ့အကစားဝန်ကြီးဌာနဘူကူးဆေးရောဂါတက်ထေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ကြီးကသူ့ရဲ့ Facebook မှာရေးထားပါတယ်ဆေးအရေအတွက်12တန်းဆိုတာကလူဦးရေ6တန်းစာကိုထိုးနိုင်လို့ဖြစ်ပါတယ်